ရိုဟင်ဂျာတွေဟာတိုင်းပြည်အတွက်လုံခြုံရေးချိန်ချောင်းမှုဖြစ်တယ်လို့အိန္ဒိယအစိုးရကတရားရုံးချုပ်ကိုပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်အဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေကတရားရုံးချုပ်ကိုဦးတိုက်လျှောက်ထားလိုက်ပြီးတဲ့နောက်အိန္ဒိယအစိုးရကတရားရုံးချုပ်ကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ Reuters သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ငံကပြောပြထားပါတယ်ရှင်။
ရိုဟင်ဂျာမွတ်စလင်တွေဟာအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့ရွှေပြောင်းနေထိုင်သူတွေဖြစ်သလိုသူတို့ဟာတချို့စစ်သွေးကြောအဖွဲ့အစည်းနဲ့ချိတ်ဆက်မှုရှိတာကြောင့်လုံခြုံရေးအချင်းချင်းမှုဖြစ်တယ်လို့အိန္ဒိယဆိုရကတရားရုံးချုပ်ကိုစက်တင်ဘာ18ရက်နေ့မှာပြောကြားလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဆိုရကရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကန့်ကွက်ပြီးညူဒေလီမြို့မှာနေထိုင်တဲ့ရိုဟင်ဂျာနှစ်ယောက်ကအိန္ဒိယတရားရုံးချုပ်ကိုဥတိုက်လျှောက်ထားခဲ့တဲ့အတွက်တရားရုံးချုပ်ကကြားနာစစ်ဆေးနေရဖြစ်ပါတယ်။အဲရိုဟင်ဂျာတွေဟာလွန်ခဲ့တဲ့6နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာခဲ့တာဖြစ်တယ်လို့ပြောပါရယ်။အိန္ဒိယဆိုရကအဲဒီရိုဟင်ဂျာမွတ်စလင်တွေကိုတရားခံလွဲပြောင်းပေးဖို့အတွက်တရားရုံးကိုလျှောက်ထားခဲ့ပြီးဒီကိစ္စဟာလုံခြုံရေးဆိုင်ရာကိစ္စရဲ့ဖြစ်တာကြောင့်တရားရုံးချုပ်အနေနဲ့ရိုဟင်ဂျာတွေရဲ့ပန်ကြားချက်ကိုလက်မခံဖို့တိုက်တွန်းထားတယ်လို့ရိုဟင်ဂျာတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ဝိုင်းရှင်းရှင်းနေပရာရှန့်ဘူရှန်းကပြောပါရယ
်။ In that affidavit they have mainly said that this is a purely executive matter to be decided by the government.
သူရရဲ့တရားရုံးကိုတင်ပြတဲ့ကျန်းကျင်လာအထောက်ထားထဲမှာအဓိကပြောတာကတော့ဒီကိစ္စဟာအုပ်ချုပ်ရေးဆိုင်ရာကိစ္စရဲ့တသက်ဖြစ်တာကြောင့်မလို့အစိုးရကပဲဆုံးဖြတ်ရမှာဖြစ်ပြီးတရားရုံးအနေနဲ့ဒီလိုမျိုးတရားမဝင်ဝင်ရောက်လာသူတွေဒါမှမဟုတ်တရားမဝင်ရွှေ့ပြောင်းချေချနေထိုင်သူတွေကိစ္စမှာကြားဝင်မစွတ်ဖို့ပြောထားပါတယ်။ဒါကြောင့်မလို့တရားရုံးအနေနဲ့ဒီကိစ္စကိုဒီအတနာခံလွာကိုကြားနာဖို့လက်ခံစဉ်းစားတာတွေမလုပ်သင့်ဘူးလို့လည်းပြောထားပါတယ်
။တရားရုံးချုပ်ကတော့ဒီကိစ္စကိုကြားနာစစ်ဆေးဖို့အတွက်နောက်ရုံးချင်းကိုအောက်တိုဘာ3ရက်နေ့မှာရက်ချင်းပေးထားတာဖြစ်တယ်လို့ချင်းနေဘူးရှန်းကပြောပါတယ
် They have also said that they have received some inputs to suggest that there are attempts
ဒီလိုမျိုးဆွေးနွေးတွေဖြစ်လာအောင်လို့ကြိုးပမ်းတာတွေတချို့အကြံဖက်အဖွဲ့တွေကဆွေးနွေးတွေဖြစ်လာအောင်ကြိုးပမ်းတာတွေရှိတယ်ဆိုပြီးတော့အထောက်အထားတချို့ကိုအစိုးရကရထားတာရှိတယ်လို့ပြောပါတယ်ဒါပေမဲ့လည်းအစိုးရဘက်ကအခုချိန်ထိတော့ဒါရင်နဲ့ပတ်သက်ပြီးတော့တင်ပြထားတာမရှိသေးပါဘူးဒါပေမဲ့လို့လာမယ့်အောက်တိုဘာလ3ရက်နေ့ရုံချင်းကြရင်တော့ချိတ်ပိတ်ထားတဲ့အထောက်အထားချို့ကိုတင်ပြသွားမယ်လို့အစိုးရဘက်ကပြောပါတယ်
ပြည်ရဲ့ဆယ်စုနှစ်ကလေးကစပြီးတော့ရိုဟင်ဂျာ4000လောက်ဟာအိန္ဒိယနိုင်ငံထဲမှာနေနေကြတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့ဒီထဲက1000ကျွဲလောက်ဟာဒုက္ခသည်အဖြစ်မှတ်ပုံတင်ထားကြောင်းဒါပေမဲ့အိန္ဒိယနိုင်ငံကတော့အဲ့ဒီလူတွေအလုံးကိုတိုင်းပြည်ကနေနှင်ထုတ်ချင်နေတာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခန့်တွေအတွင်းရိုဟင်ဂျာတွေတိမ်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံဘက်ကတော့ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကကျန်းဖတ်သမားတွေကရဲနဲ့လုံခြုံရေးစခန်းတွေကိုဝင်တိုက်ခဲ့တာကြောင့်ဒေသတွင်းမှာနေမြေရှင်းလင်းရေးကိုတာဝန်အတိုင်းတရားဝင်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်။ရိုဟင်ဂျာအစိုးရတွေရဲ့တိုက်ခိုက်မှုကြောင့်မြန်မာအစိုးရဘက်ကလုံခြုံရေးတပ်ဖွဲ့ဝင်12ယောက်သေဆုံးခဲ့ပြီးမြန်မာအစိုးရကတော့ ARSC ရိုဟင်ဂျာအစိုးရအဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ။